Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်။ VOA American တမ်းမြန်မာပိုင်းစီစဉ်ရဲ့2021ခုနှစ်ဇူလိုင်လ5ရက်တနင်္လာနေ့မနက်ခင်းစီစဉ်တွင်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ2540 50တို့ကနေဖမ်းယူနိုင်စေနိုင်ကြပါတယ်ရှင်။ကျမသင်ကြီးထိုက်ပါရှင်။ဒီမနက်ခင်းစီစဉ်တွေကိုစာဝင်ယူပြည့်စက်ပြီးမှာပါ။ဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထင်ကျက်ရောက်သတင်းတွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
ဒီနေ့တော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီ
တော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့သတင်းပတ်ဆင်ခန္ဓာရီထဲမှာတော့မြမရေဆွေးနွေးခန်းကြီးရင်းသတင်းသုံးသက်ချက်မြမပြည်ကပေးစာနဲ့သတင်းတွေထဲကသုတအစီအစဉ်တို့ကိုနားဆင်ကြရပါမယ်။အခုရေဆုံးတော့ထိတ်ကန်းရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကုညံဝင်းအောင်တို့ကြီးညာပေးကြပါအောင်ရှင်
။မြမနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ9လကျော်ကြာလာပြီဖြစ်ပေမဲ့စစ်အာဏာရှင်အလိုမရှိကြောင်းမြန်မာနိုင်ငံတလွန်းမြို့ရွာအသီးသီးမှာကိသူတွေကအခုဒီဆန္ဒပြနေကြတယ်ဗျ။မင်းလေးဟာမော်တော်ဆိုင်ကယ်တွေနဲ့တပိတ်စစ်ကြောင်းထွက်ပြီးအဖမ်းခံရသူတွေကိုပြန်လွတ်ပေးဖို့အတွက်တောင်းဆိုခဲ့ကြတာပါ။မင်းလေးမှာနေ့စဉ်လိုလိုဆန္ဒထုတ်ဖော်နေတဲ့တန်ဃာတော်တွေအပါအဝင်ရက်ကွက်အသီးသီးကတပိတ်စစ်ကြောင်းတွေရှိနေတယ်လို့ရန်ကုန်မုံရွာရင်းမပင်ကလေးဖားကန့်တမခန့်ဘုဒ္ဓလင်ပေါင်းတဝဲလောင်းလုံးကံပေါက်ဒေတာတွေမှာလည်းဖန်ဆင်းမှုတွေရှိနေတဲ့ကြားကပဲစစ်အာဏာရှင်ချိတဲ့ဆန္ဒပြမှုတွေလုပ်နေကြတာဖြစ်ပါတယ်။ဖေဗရူလာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်နေအိမ်တွေကနေထွက်ပြေးပုန်းရှောင်နေရသူပေါင်း2,300ကျော်ရှိနေတယ်လို့ကုလသမဂ္ဂကပြောထားတာပါ။ဒါ့အပြင်စစ်တပ်နဲ့ရဲကြောင့်တည်ဆောက်ရတဲ့ပြည်သူ880ကျော်ရှိနေပြီးအဖမ်းခံရသူပေါင်းက9,200ကျော်ရှိနေတယ်လို့လည်းပြောပါတယ်။စစ်ကောင်စီဘက်ကတော့ဒါဟာမမှန်ကန်ကြောင်းရင်းဆိုပေမဲ့အတိအကျကိုတော့ထုတ်ပြီးမပြောပါဘူး။မြန်မာနိုင်ငံတွင်းမှာဆီယနာရှင်ချာရှုံးရင်းနဲ့အဖမ်းခံရသူတွေပြန်လွတ်မြောက်ရင်းဆန္ဒပြလှုပ်ရှားနေတဲ့ပြည်သူတွေနဲ့အတူကြသားတဲ့ရည်တီကြောင်ပြတာတဲ့အနေနဲ့ပြည်ပရောက်မြန်မာတွေကလည်းစနေတနင်္ဂနွေနေ့တိုင်းချိတက်ဆန္ဒပြပွဲတွေနိုင်ငံတွင်းကလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့ရန်ပုံငွေရှာတာတွေကိုလှုပ်ဆောင်နေကြပါတယ်။အမေရိကန်နိုင်ငံနယူးဂျာစီပြည်နယ်မှာတီထားတဲ့လောကချမ်းသာဇေဒီတော်မှာအမေရိကန်ရောက်မြန်မာတွေစုဝေးပြီးအမေရိကန်နိုင်ငံလွတ်လပ်ရေးနေ့ဖြစ်တဲ့ဇူလိုင်လ4ရက်တနင်္ဂနွေနေ့မှာမြန်မာနိုင်ငံလွတ်လပ်ရေးအတွက်ရည်ရွယ်တဲ့ရန်ပုံငွေဈေးပွဲတော်ပြုလုပ်ခဲ့ပါတယ်။ဒီဈေးပွဲတော်မှာကောက်ခံရရှိတဲ့ရန်ပုံငွေတွေကိုမြန်မာနိုင်ငံမှာလက်ရှိလိုအပ်နေတဲ့လူမှုကယ်ဆယ်ရေးလုပ်ငန်းတွေအတွက်သုံးမှာဖြစ်ကြောင်းပွဲတော်ဖြစ်မြောက်ရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံဒီမိုကရေစီရဲ့လှုပ်ရှားမှုကိုပံ့ပိုးပေးတဲ့ STMV အဖွဲ့ကနေပြောပါတယ်။ဂျပန်ရောက်မြန်မာနိုင်ငံသားတိုင်းရင်းသားတွေဦးဆောင်ပြီးစင်ကာပူမလေးရှားထိုင်းနဲ့တောင်ကိုရီးယားရောက်မြန်မာတွေပါဝင်တဲ့ MNSO ဂျပန်အဖွဲ့ကတော့တနင်္လာနေ့မှာအွန်လိုင်းကနေဆန္ဒထုတ်ဖော်ပွဲပြုလုပ်ခဲ့ကြပါတယ်
။ဒီစစ်အုပ်စုအကြမ်းဖက်စစ်အုပ်စုရဲ့မတရားမှုလူလူတွေတပ်ဖြတ်မှုလူဖမ်းဆီးမှုတွေကိုကျွန်တော်တို့အားလုံးကရှုတ်ချတဲ့အနေနဲ့အွန်လိုင်းပေါ်ကနေရှုတ်ချခြင်းနဲ့ဆောင်ရွက်ကြမှာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံမှာလည်းမြန်မာနိုင်ငံအတွက်ဂျန်နိုင်လာတရက်ကနေ၃ရက်အတွင်းကောက်ခံရရှိတဲ့အလှူငွေကိုရီးယားဝမ်တသန်းနီးပါးကို CDM ဝင်နေသူတွေအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့အသက်အိုးအိမ်စီးပင်ကာကွယ်စောင့်ရှောက်ရေးအတွက်တာဝန်ယူထားသူတွေနဲ့ Generation C အပါအဝင်ပြည်ရင်းကဒီမိုကရေစီရဲ့လှုပ်ရှားနေသူတွေစီကိုပေးပို့လှူဒန်းခဲ့တယ်လို့ဆန္ဒသိမ်းမှုဆန့်ကျင်ရေးကော်မတီကိုရီးယားအဖွဲ့ကတနင်္ဂနွေနေ့မှာပြောပါတယ်မြန်မာနိုင်ငံမှာတနင်္ဂနွေတရက်ထဲမှာကိုဗစ်ပိုးဆန်းသက်မှု1000ကျော်ပြုလုပ်ခဲ့ရမှာအတူတူလူနာသက်2300ကျော်တွေ့ခဲ့ရပြီးသေဆုံးရသူက35ဦးရှိနေတယ်လို့အာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကိုဗစ်ကူးစက်မှုရှိတဲ့အတူတူလူနာဟာ22ရာခိုင်နှုန်းကျော်ရှိနေတာဖြစ်ပြီးဒါဟာမနစ်ကနှစ်ကုန်ပိုင်းလောက်မှာကိုဗစ်ကူးစက်မှုနှုန်းမြင့်တက်ချိန်ကထက်ကိုကူးစက်မှုနှုန်းကပိုပြီးများနေတာဖြစ်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးကျန်းမာရေးစနစ်နဲ့တကွက ိုရိုနာဗိုင်းရပ်စ်ကာကွယ်ဆိုင်ရာလုပ်ဆောင်မှုတွေကိုကောင်းကောင်းမလုပ်နိုင်တော့တဲ့မြန်မာနိုင်ငံမှာမကြခင်သတင်းပတ်တွေအတွင်းကကိုဗစ်ကူးစက်မှုနှုန်းကတဟုန်သိုးမြင့်တက်လာနေတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရလက်ထက်မှာကိုဗစ်ကူးစက်မှုမြင့်မားတာနှစ်ကြိမ်ရှိခဲ့ပြီးဒီကူးစက်မှုလိုင်းနှစ်ခုစလုံးအတွက်ကိုဗစ်ဆန်းသတ်မှုတွေနဲ့တိကျခွဲနေရမယ်ကွာရန်တင်းစင်တာတွေဖွင့်ပြီးအခြေအနေကိုတည်ငြိမ်မှုရှိအောင်ထိန်းထားနိုင်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာကာကွယ်ဆေးတွေစပြီးထိုးပေးဖို့အတွက်လုပ်နေချိန်မှာပဲစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်အစီအစဉ်တွေကောင်းကောင်းဆက်မလုပ်နိုင်လည်းဖြစ်ရတဲ့အပြင်စီဝန်တန်းအများစုဟာအကြမ်းဖက်အာဏာဖီဆန်းတဲ့စီဇန်ဝင်နေတာကြောင့်ကျန်းမာရေးဆောင်ရှောက်ကုသရေးမှာပါအခက်ကြုံနေရတာဖြစ်ပါတယ်။လက်ရှိမှာဓာတ်ခွဲနမူနာ 1.8 သန်းနီးပါးစစ်ပေးနိုင်ခဲ့ပြီးအတည်ပြုလူနာ 36,000 ကျော်ရှိနေတယ်လို့တည်ဆောက်သူစုစုပေါင်းက 3,469 ယောက်ရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတနင်္ဂနွေနေ့ကတပ်သားတွေတင်ဆောင်လာတဲ့စစ်လေရင်တစ်စီးတက်ကြခဲ့တဲ့အတွက်တည်ဆောင်းသူအနည်းဆုံး29ယောက်ရှိတယ်လို့ဒဏ်ရာသူက50လောက်ရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။တနည်းအနေနဲ့လည်းကစစ်တင်တန်းစင်ကျောင်းသားအများစုပါဝင်တဲ့လူပေါင်း100လောက်ကိုတင်ဆောင်းလာတဲ့ C130 ဟာကီရီပို့ဆောင်ရေးရင်ဟာဆူလူခိုင်မှာရှိတဲ့ဂျိုလိုကျွန်းမှာဆင့်တက်ဖို့လှုပ်ဆင်မှာလင်းရင်မီးလောင်ပောက်ကွဲပြီးတက်ကြရတာဖြစ်ပါတယ်။လင်းရင်မြေပြင်နဲ့ထိပြီးပောက်ကွဲမှုမဖြစ်ခင်ကလေးမှာစစ်သားတချို့လင်းရင်ပေါ်ကနေခုန်ဆင်းတာတွေ့ကြရတယ်လို့ဆူလူပူတဲ့တပ်ဖွဲ့တမှုကြီးကပြောပါတယ်။အင်ဂျင်လေးလုံးတက်လင်းဟာကြောင်မိုင်းနဲ့တိတ်မွေးတဲ့လူနေတိတ်မထူတတ်တဲ့နေရာမှာပြစ်ကျခဲ့တာဖြစ်ပြီးလင်းမောပါလာသူတွေက18ယောက်ပျောက်ဆုံးနေတဲ့အတွက်သူတို့ကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။ဆစ်လင်းမတော်တဆဖြစ်မှုတွေထဲမှာအခုဒီလင်းပြစ်ကျတာဟာလူတေဆုံးမှုအများဆုံးဖြစ်ပြီးပြစ်ကျရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးမှာဖြစ်ကြောင်းလေးသက်ပြောခွင့်ရကပြောပါတယ်။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 5.85 နဲ့ဒိုင်းနိုမီတာ190 kHz 5.85တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဒီနေ့လာနေမနေ့ကင်ဗီယိုရဲ့သတင်းလေးကိုဆက်ပြီးတင်ဆက်နေပါတယ်။အနည်းငယ်နေပါကြအာဖဂန်စစ်ပွဲကနေအမေရိကန်တပ်တွေတဖြည်းဖြည်းဆုတ်ခွာနေချိန်မှာပဲတာလီဘန်သဘုံတွေကလည်းနေမြေတစ်ခုပြီးတစ်ခုသိမ်းပိုက်နေတာကြောင့်ဟိုတစ်ချိန်လုံးကလိုတာလီဘန်သဘုံတွေရဲ့ထိန်းချုပ်မှုအောက်အာဖဂန်စတန်နိုင်ငံကြားရောက်သွားမှာကိုစိုးရိမ်ကြောင်းအမေရိကန်စစ်ဖက်အကြီးအကဲတဦးကပြောပါတယ်။အာဖဂန်ဆိုင်ရာအမေရိကန်တပ်မှုကြီးဘူဂျိုဂျီစကော့မေလာက ABC ရုပ်သံရဲ့ This Week အစီအစဉ်မေးမြန်းခန်းတွင်ဖြေကြားရမှာတာလီဘန်တွေအင်အားပြန်ကောင်းလာကြောင်းနေမီပြန်လဲလက်လွတ်ဆုံးရှုံးနေရတာအတွက်စိုးရိမ်စရာအကောင်းကြောင်းအာဖဂန်မိတ်ဆွေတွေခြံနာခဲ့ရတာမျိုးကိုသူ့အနေနဲ့မနှစ်သက်ဘူးလို့ပြောသွားတာပါအမေရိကန်တပ်ကြီးဆုတ်ခွာနေတာနဲ့အမျှတာလီဘန်တွေပိုလှုပ်ရှားလာကြပြီးမေလအစောပိုင်းကစလို့နေမီတွေတစ်ခုပြီးတစ်ခုသိမ်းပိုက်လာလိုက်တာအခုဆိုရင်ခရိုင်ဒေသ100ကျော်သိမ်းပိုက်ထားပြီးဖြစ်ကြောင်းလည်းပြောပါတယ်အာဖဂန်မှာဆယ်စုနဲ့နှစ်ခုကြာဆင်နွှဲခဲ့တဲ့စစ်ပွဲအတွင်းအမေရိကန်စစ်သည်2300လောက်ကြာဆုံးခဲ့ပေမဲ့အမေရိကန်ရဲ့တိုက်ပွဲတွေအောင်မြင်မှုရခဲ့တယ်လို့ဗိုလ်ချုပ်ကြီးမေလာကဆိုပါတယ်ခင်ဗျာ။အီဂျစ်နိုင်ငံမှာစနေနေ့တုန်းကရေတပ်အခြေစိုက်စခန်းကြီးတစ်ခုဖွင့်လှစ်ခဲ့ပါတယ်။လေပြင်းနေဆက်ကနေ84မိုင်လောက်အကွာမှာရှိတဲ့အဲ့ဒီရေတပ်စခန်းဖွင့်ပွဲအခမ်းအနားကိုအီဂျစ်သမ္မတဖက်ဒရယ်စီစီကသူ့ရဲ့အနီးကမဟာမိတ် UAE နိုင်ငံကအင်ရှီမင်းသားရှိတ်မိုဟာမက်ဘင်တယ်နိုင်ယန်နဲ့လေပြင်းသမ္မတတို့ပါတစ်ဖက်စီခြံရံပြီးတက်ရောက်ခဲ့တာပါ။July 3 base လို့ခေါ်တဲ့အဲ့ဒီရေဒါစကန်ဟာမြေထဲပင်လယ်နဲ့ပင်လယ်ကြီးအတွင်းသူ့ရေဒါလှုပ်ရှားမှုအတွက်အထောက်အကူဖို့ဖြစ်စေသလိုတရားမဝင်ရေကြောင်းဖြတ်တန်းသွားလာမှုကိုလည်းကာကွယ်သွားနိုင်မှာဖြစ်ပြီးအီဂျစ်နိုင်ငံရဲ့မဟာဗျူဟာကျမှုနဲ့အကျိုးစီးပွားတွေကိုလည်းအကာအကွယ်ပေးသွားနိုင်လိမ့်မယ်လို့ဆိုပါတယ်။ဖွံ့ဖွဲအခမ်းအနားမှာပြင်သစ်လို့ရဟယင်တင်စစ်သင်္ဘောနှစ်စင်းကိုဂျာမန်လို့ရင်ငုတ်သင်္ဘောတစ်စင်းနဲ့မကြသေးမီကမှအီတလီကနေရောက်လာတဲ့FREMM အမျိုးအစားစစ်သင်္ဘောတွေခြံရံလျက်တွေ့ခဲ့ရတာပါရေဒါတပ်ဖွဲ့ဝင်တွေကလည်းအမြောက်ကြီးတွေစမ်းသပ်ပြစ်လွတ်တာလေထီးကုန်ပြတာနဲ့ကုန်းရည်နှစ်သွဲကန်းတက်လေးချင်းကန်းတွေပြသခဲ့ပါတယ်အီဂျစ်သမ္မတစီစီဟာ2013မှာသမ္မတမော်စီကိုဖြုတ်ချရမှာဥဆောင်အနိုင်ရရှိခဲ့ပြီးနောက်ရေစူး14မီတာအနက်ရှိတဲ့ရေဒါစိတ်ကန်းတွေတည်ဆောက်ခဲ့ပြီး ဒီစိတ်ကမ်းတွေဟာစီးပွားရေးအတွက်လည်းအသုံးပြုဖို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာပိုယန်မင်းကြီးဖရန်စစ်ဟာဦးမကြီးလမ်းကြောင်းဆိုင်ရာယောဂကိုယောမမြို့ဂမ်မလီပိုလီကလင်းနစ်ဆေးရုံမှာတက်ရောက်ခွဲစိတ်ကုသမှုခံယူဖို့ရှိတယ်လို့ဗာတီကန်နန်းတော်ကကြေညာပါတယ်ပိုယန်မင်းကြီးဘယ်တော့ခွဲစိတ်မှုခံယူမယ်ဆိုတာကိုတင်းငူနေနေကကြေညာချက်မှာအတိအကျဖော်ပြမထားပေမဲ့ခွဲစိတ်ကုသမှုပြီးစီးတဲ့အခါထပ်ပြီးကြေညာသွားမယ်လို့ဖော်ပြထားပါတယ်ဒီကြေညာချက်မထုတ်ပြန်မီနိုင်ရင်ပိုင်းအလိုကပိုယန်မင်းကြီးဖရန်စစ်ကစင်ပီတာယင်ပြင်တနင်္ဂနွေနေ့စူတောင်းပွဲမှာတက်ရောက်လာသူတွေကိုနှုတ်ဆက်စကားပြောကြခဲ့ပါတယ်
။ Quien se anunciante que este filito encarnación en coño mismo perfección en ellos se crucen
Chicken ya le ni gu monoma မြားခင်ဗျာအခုပဲကျွန်တော်သွားရပါတော့မယ်။ကျွန်ုပ်တို့အခုလိုလာရောက်နှုတ်ဆက်အားပေးကြတာကိုအရန်ကျေးဇူးတင်ပါတယ်။ကျွန်ုပ်တို့စူတောင်းပေးကြပါလို့ပြောသွားတာပါ။ဘိုဟန်မင်းကြီးဟာစက်တင်ဘာလနဲ့ကြာရင်ဟန်ဂေရီနဲ့ဆလိုဗေးကီးယားနိုင်ငံတွေကိုသွားရောက်ဖို့ရှိပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ဘိုယဟန်မင်းကြီးကသူဆေးရုံတက်ဖို့စီစဉ်ထားတာကိုအရေးအမွေပြတဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်ပုံမှန်စုတောင်းပွဲအတွင်းပြည်သူတွေကိုပြောကြားခဲ့မှုပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဆပ်ဆိုက်မြို့မှာအထက်မြင့်လူနေတိုက်ခန်းတွဲတစ်ခုတစိတပိုင်းပြိုကျခဲ့ပြီးနောက်အပြိုပြက်ပုံအောက်ကတေဆုံးဒါမှမဟုတ်အသက်ရှင်နိုင်သေးသူတွေကိုကယ်ထုတ်နေစေဖြစ်ပြီးအဆောက်အုံရဲ့နောက်ထပ်ကျန်နေသေးတဲ့အစိတ်အပိုင်းကိုပြိုချလိုက်ဖို့ကြွမ်းကျင်သူတွေပြင်ဆင်နေပါတယ်လန်ဒန်လောဖလော်ရီဒါပြည်နယ်ကိုဝင်ရောက်လာတဲ့အပူပိုင်းမုန်တိုင်းရဲ့လေပြင်းတန်ခံရပြီးအဆောက်အုံထပ်မံပြိုချမယ့်အန္တရာယ်ရှိတဲ့အတွက်လက်ဦးမှုယူပြီးပြိုချလိုက်ဖို့ပြင်ဆင်နေတာပါမုန်တိုင်းဟာအင်္ဂါနေ့မနက်ပိုင်းမှာအားပြင်းလာနိုင်တယ်လို့ခန့်မှန်းထားတာကြောင့်ဒေသစံတော်ချိန်တနင်္ဂနွေညပိုင်းဒါမှမဟုတ်တနင်္လာမနက်ပိုင်းမှာအဆောက်အုံကိုပြိုချဖို့ရတာပါတယ်ပြိုချခဲ့တဲ့အဆောက်အုံရဲ့လက်ကျန်အစိပိုင်းဟာတရင်တရင်ဖြစ်လာတဲ့အတွက်ရှားဖွေကယ်ဆယ်ရေးလုပ်ငန်းကိုစနေနေ့တုန်းကဖြစ်တာရပ်ဆိုင်းခဲ့ရတယ်လို့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကပြောပါတယ
် In a storm like this where you could see sustained power outages
မုန်တိုင်းကြောင့်နှင်းစင်ပြီးပြတ်တောက်သွားနိုင်တာမျိုးတွေဖြစ်လာနိုင်တဲ့အတွက်မီးစက်ဆောင်တာကြောင့်တိုက်တွန်းလိုပါတယ်လို့ပြောတော့တာပါဆက်နှစ်ထပ်အမြင့်ရှိတဲ့အဲ့ဒီကွန်ဒိုအဆောက်အုံဟာဇွန်လ24ကစပြီးပြိုကျတာဖြစ်ပါတယ်အခုချိန်ထိရှားဖွေတွေ့ရှိရတဲ့ရုပ်အလောင်း24လောင်းရှိပြီးလူပေါင်း120လောက်ပျောက်ဆုံးနေစေဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မြတ်သက်နဲ့ကုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်ဗီယိုရီမြန်မာပိုင်းစီစီရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုကျမတို့ရဲ့ website bami.voanews.com မှာအတန်လွှင့်ချိန်နဲ့ဒီပိုင်းနဲ့ထည့်ထိုက်ရိုက်နားဆင်နိုင်သလို VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာလည်းထိုက်ရိုက်ထုတ်လွှင့်ပေးနေပါလေရှင်။အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပေးလိုပါတယ်။နေ့စဉ်ထောက်နဲ့ချီပြီးကိုဗစ်ကူးစက်နေတဲ့ထိုင်းနိုင်ငံမှာမြို့တော်ဖန်ကောက်နဲ့ပြည်နယ်ဆိုင်ကူကစောက်လို့ရေးစိုက်တွေကိုအစိုးရကတရားဝင်ပိတ်ထားပါတယ်။ဒီအတွက်ဖန်ကောက်နဲ့အနီးတစ်ဝက်ကစောက်လို့ရေးစိုက်600အပါအဝင်ဆောက်လုပ်ရေးအလုပ်သမားတွေအတွက်လုပ်အားခရဲ50ရာခိုင်နှုန်းကိုတနင်္လာနေ့ကစပြီးထောက်ပံ့ပေးသွားမှာဖြစ်တယ်လို့ထိုင်းအလုပ်သမားဝန်ကြီးဌာနကပြောပါတယ်။ထိုင်းချေဆိုင် VOE သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာကိုဗစ်တတိယလှိုင်းရောဂါပိုးကူးစက်ကြံ့ပွားမှုနှုန်းမြင့်တက်လာနေတာကြောင့်ဆောက်လုပ်ရေးစိုက်တွေပိတ်ထားရပါတယ်။ဒီအတွက်အလုပ်သမားတွေအတွက်လုပ်အားခရဲ50ရာခိုင်နှုန်းကိုအစိုးရကကူညီထောက်ပံ့ပေးသွားမယ်အကြောင်းထိုင်းလုံသမားဝင်ကြီးနိုင်စုချချုံကလင်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။လုံသမားဝင်ကြီးပြောဆိုသွားတာကတော့အလုံသမားဥယျာဉ်ကိုစည်ရင်းပြုစုပြီးဖြစ်လို့တနင်္လာနေ့ကစပြီးထောက်ပံ့ကြေးတွေထုတ်ပေးတော့မှာပါ။၅ရက်တကြိမ်ငွေရှင်းပေးတော့မှာဖြစ်ပြီးကန့်သက်ပိတ်ဆို့ထားတဲ့လုံသမားစခန်းတွေစီဓာတ်ရိုက်လာရောက်ရှင်းပေးတော့မှာပါဆိုပြီးပြောသွားပါတယ်။ဆောက်လုပ်ရေးအလုံသမားတွေမှာကူးစက်မှုတွေများလာကြောင်းဆိုပြီးဘန်ကောက်နဲ့နီးတဲ့ဆောက်လုပ်ရေးဆိုင်600ကိုဇွန်လ28ရက်နေ့ကစပြီးအဝင်ထွက်တွေကန့်သက်ပိတ်ဆို့ထားတာပါ။အလုံသမားတွေအနေနဲ့ကန့်သက်ထားတဲ့မိမိတို့ရဲ့စခန်းအတွင်းမှာသာနေထိုင်ကြဖို့အစာရေစာမလုံမလောက်ဖြစ်နေတဲ့နေရာတွေကိုလည်းအစားအစာအချောက်တွေလိုက်လံပို့ဆောင်သွားမှဖြစ်တယ်လို့လည်းပြောသွားပါတယ်။ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးတာဝန်ခံဦးမင်းဦးကတော့အစိုးရဘက်ကကြေညာထားတဲ့အတိုင်းလူအခရဲ့50ရာခိုင်နှုန်းကိုထောက်ပံ့ပေးသွားမယ်ဆိုပေမဲ့အလို့ရှင်တွေဘက်ကတော့နောက်ထပ်50ရာခိုင်နှုန်းကိုပေးတာမျိုးကတော့နည်းပါးပါတယ်ဆိုပြီးပြောပါတယ
်။အလို့ရှင်တွေကတော့များသောဖြင့်တော့ပေးဖို့မမြင်ဘူး။သူတို့ကတော့ဥမာစားရေးခါတို့တခြား ။ဒါနဲ့ဟိုပေါ့နော်လိုအပ်တဲ့ဟာတွေကပေးပို့ဆောင်တာတို့နေရာထိုင်ခင်းလုပ်တာအဲ့ဒါမျိုးဟာတွေပဲပံ့ပိုးတဲ့သဘောရှိပါတယ်။ဆောက်လို့ဆိုလို့ရှိရင်ဒါပါတော့အီတလီယန်ထိုင်းတို့လိုမျိုးအာဘန်ကောက်အဲ့ဒီဟိုတချို့ဆောက်လို့ဆိုက်အကြီးကြီးရှိရလေအဲ့လိုဟာမျိုးကြီးဆိုလို့ရှိရင်တော့ဒါတော့သူတို့ကတော့ဟိုဒီလိုအမကန်တွေပါထားရတာဖြစ်တဲ့အတွက်ကြောင့်ပေးနိုင်တယ်အဲ့မဲ့တခြားဟာတွေကတော့တုံတန်ကပေးနိုင်တဲ့ပုံမပေါ်ဘူးတုံတန်ကလေဒီသူတို့ကပြောတဲ့အစိုးရကဟိုလူကြီးရရမစံရမယ်ရမယ်တဘောရှိပါတယ်နောက်ပြဿနာတင်နေတာတချို့တွေစက်ယုံနေပေါ့တချို့စက်ယုံနေမှာကအများကြီးဟိုမပြေရောဂါဖြစ်တယ်ဗျာဖြစ်ရတဲ့အဲ့ဒီစက်ယုံကိုဆက်ပြီးဖွင့်လာတယ်ဗျာအဲ့ဒါမျိုးပြဿနာကြီးတက်အဲ့တော့အလုပ်ဖားရဆန္ဒပြတဲ့ဟာမျိုးဖြစ်တယ်လေ
ကိုဗစ်ကူးစက်မှုတွေဖြစ်နေတဲ့စက်ယုံတွေမှာတော့စက်ယုံမပိတ်ပဲအလုပ်ဆင်းခိုင်းနေတာကြောင့်ဒီအပိုင်းမှာပဲစက်ယုံ၃ခုလောက်ကမြန်မာတွေအပါအဝင်အလုပ်သမားတွေဆန္ဒပြတာတွေဖြစ်ခဲ့ပါတယ်။ဒီအတွက်၁၄ရက်ယာယီပိတ်ပေးထားရတဲ့စက်ယုံတွေလည်းရှိပါတယ်။စုံဖလာပြည်နယ်၊နွန်ထပူရီပြည်နယ်၊စမုတ်ပရကန်ပြည်နယ်၊တပ်ပြည်နယ်တွေမှာတော့ရကနန်းလောက်ရှိတဲ့အလုပ်သမားတွေကိုဗစ်ကူးစက်တာတွေဖြစ်နေတာပါ။ကူးစက်သူအတည်ပြုလူနာ 28,300 ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာတောင်းနဲ့ချီရှိတဲ့ရွှေပြောင်းလူသမားတွေလည်းကူးစက်ခံနေရတာပါ။ဇူလိုင်လ၄ရက်နေ့မှာလည်းကူးစက်သူလူနာအသစ် 6,000 နီးပါးရှိနေပါတယ်။သေဆုံးသူကတော့ 2,226 ဦးထိရှိလာပြီဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။
မအီအီမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာပါရှင်။မကြာခင်မှာတော့သတင်းပတ်ဆင်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်
။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှံလာနေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မြမရေဆွေးနွေးကံအစီအစဉ်ကိုတင်ပြပေးမှာပါမြမနိုင်ငံကပြည်သူတွေနဲ့ဒီမိုကရေစီရေလှုပ်ရှားနေကြသူတွေကိုဂီတနဲ့အပိနှစ်သိမ့်နဲ့ဖျော်ဖြေပွဲတစ်ခုတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာဇွန်လ29ရက်နေ့ကကျင်းပခဲ့ပါတယ်တောင်ကိုရီးယားဂီတလောကကအချင်းကြီးအမှုပညာရှင်တွေပါဝင်တိခတ်ဖျော်ဖြေခဲ့တဲ့မြမအိမ်မက်စီတို့မျောလင်းကျက်ဂီတပွဲတော်အကြောင်းမတ်စုမြမွန်ကတင်ဆက်ထားပါလေရှင
်မြန်မာနိုင်ငံအတွက်တောင်ကိုရီးယားနိုင်ငံမှာပြုလုပ်ခဲ့တဲ့ဂီတဖျော်ဖြေပွဲကစီဆိုနေကြတယ်ဖြစ်ပါတယ်ဒီမိုကရေစီပြန်လည်ပေါ်ထွန်းလာစေဖို့ဆန္ဒပြင်းပြနေကြတဲ့မြန်မာပြည်သူတွေဒီမိုကရေစီရေးအားကျုံးမှန်တဲ့ဆောင်ရွက်နေကြသူတွေကိုဂီတနဲ့အားပေးနှစ်သိမ့်ပြီးတော့ဒီမိုကရေစီအတွက်အသက်ပေးခဲ့ကြတဲ့သူတွေကိုဆုတောင်းမေတ္တာပို့ရဲပွဲဖြစ်ပါတယ်မြမအင်ဂျက်စီတို့ပျော်လင့်ချက်လို့နာမည်ပေးထားတဲ့ဂီတပွဲတော်ကိုဇွန်လ29ရက်နေ့တုန်းကတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မြို့လယ်ထဲကဆိုးဘတ်ပန်းချံကြီးမှာကျင်းပခဲ့ပါတယ်ဒီပွဲတော်ကို Global Village Multicultural Federation ကစီစဉ်ခဲ့တာဖြစ်တယ်လို့ပွဲကိုဦးဆောင်လုပ်ခဲ့သူတယောက်ဖြစ်တဲ့မတ်ရွှေမိုးကပြောပြပါဗျ။ Global Village Multicultural Federation ဆိုတာကတော့တောင်ကိုရီးယားမှာအထွတ်အမြတ်ထားတဲ့ဘိုရှင်ကခေါင်းလောင်းကြီးကိုမြန်မာနိုင်ငံအပြောင်းလဲဖြစ်လာစေဖို့ရည်ရွယ်ပြီးတော့ထိုးနိုင်အောင်လို့စီစဉ်ပေးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ
်။တောင်ကိုရီးယားကနေပြီးတော့တစ်ဖြစ်တစ်ခါတစ်နေ့တစ်ခါထိုးလို့ရတဲ့ဟိုမင်္ဂလာခေါင်းဆောင်ကြီးပေါ့မဟုတ်ဒီမိုကရေစီအောင်မြင်ဖို့အတွက်ဟိုတောင်ကိုရီးယားတုံ့ပြန်ရေးဆိုတဲ့အစီအစဉ်လေးရှိအဲ့ဒီအစီအစဉ်ကိုလုပ်ပေးတဲ့ဟိုတောင်ကိုရီးယားအဖွဲ့ရတယ်ပြီးတော့အမားတို့ဆက်သွယ်တာပေါ့နော်ဆက်သွယ်တာပြီးတော့ဒီအခုလည်းထူးခြားတဲ့အစီအစဉ်ကိုလုပ်ပေးခြင်းနဲ့အဲ့ဒီအစီအစဉ်လေးဆိုတော့ဒီအကြဒီဂီတပွဲတော်ကိုလုပ်ပေးခြင်းနဲ့အဓိကအားဖြစ်သူလုပ်ပေးခြင်းတာကတော့ကြာဆုံးသွားတဲ့အမားတို့ဒီဒီမိုကရေစီတောင်လာရေးတဲ့အသက်ပေးသွားတဲ့အာဏာရှင်တွေကိုကောင်းရမွေရတပိရအောင်ဆူတောင်းပြီးလေပဲ။အဲ့ဒီဘယ်လိုလုပ်ရင်းနေဆိုမှောက်ဆက်တယ်တော့သူကတော့ပထမတော့ဒီကိုရီးယားရောက်မြန်မာလူမျိုးတွေကိုအုပ်စုဖွဲ့ပြီးတော့မာဂျီကာရှာအုပ်စုဖွဲ့ပြီးတော့ဘယ်လိုမျိုးလုပ်စီချင်တာပေါ့နော်။ဒါပေမဲ့တော့ကျောင်းအမားတို့ကလည်းမဖွဲ့ရသေးဘူးဆိုတော့အမရဲ့ဒီအမရဲ့အမနဲ့ညီအစ်ကိုမြန်မာလေးတယောက်ရယ်ပေါ့နော်။အမတို့နှစ်ယောက်ပဲ။ဆက်ဒီတလလုံးလုံးကိုစူးစမ်းပန်းစားဒီကိုရီးယားအုပ်စုနဲ့ပြည့်ပြီးဒီကိစ္စအောင်စီစဉ်ခဲ့ကြတာ။
Now, digital where of Mahdi, Korea, Nubina, Senya, teacher, Piro, Mamma, Marile, Wandi, Soja, Police, or any of you, a two great Piro, Ma, so 99 on the Wabba, do you, two debut season about the ship?
Lubatama, Korea, Nubina, Quega, Maru, Yama, the Chingabo, Downey, Tama, Maru, Yama, the Chingabo, to do up, as in the old type, you late in Harbor, no, Maru, 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 Yama, the Chingo, Yabi, Dali, but to do up, do up the same, I made a teacher, and so to. ตัวตลาดรู้ตัวเป็นแรงที่จริงเลยนะที่จริงก็คือมารุมาเลยที่จะการเลี้ยงมารุที่คลีเซียเอาแล้วเนาะมันมาเซียเอาแล้วก็ซื้อดีเดียวพอเอ็มมาเป็นตัวตัวเลี้ยงจริงก็เอาแล้วสุดท้ายเนี่ยพอเอ็มมาดีทั้งวันมาเรียนที่ใช้สูตรเชียร์ดูดูว่าเราเซ็ตมีกุลีก็ถึงบางวันไม่ใช่สวัสดีพอเอ็มมาเป็นเลี้ยงเดียวไอเนี่ยไอเนี่ยจะไปอุตส่าห์ลาเดียวคุยอ่ะเพื่อนเนี่ย
มาเรียนมาจุดที่สุดไม่เคยเพื่อนเลยเช่นเราจะใจเดียวที่อาลีที่เป็นแบบนั้นจังกุเรียนในงานโซมิโรมาโกเฟกายโยกาตามยึดเทคโนโลยีลูกจีนข้าวขวานยามเอซิกันจะดูในอันนี้เป็นหัวจิ้มบ้าเกจายาลาบาจวนละนักศึกษาคนยานิรงกาที่จะไปรอมาที่แคบชอบยิ้มผู้เรียนกูรอ
เกาหลีกีตาร์จีนยาเชนวีที่เขาเข้าใจรับเชื่อไปทางเกาหลีที่มุกเรศีลูกชายผมมาคุยเรื่องปาวิงเกเรกีตาร์จีนยาเชนเจมส์จังก้าเสียงนัดเต็มหูขยันเรียนมาดีดูเรื่องสานาเรื่องด้วยกีตาร์ไปรอมาปาวิงเกเรพิเศษลูกฟิวอินยามาวันกูคุลูพิอมาเลยยี่ปุ่นมีอันมาคอนเสิร์ตที่เขาเข้าใจยูนัน 1980年代，台民国抗日民主化运动的全国办事处，也嘛，MSD都其他国家国保密的，将我咯，今朝过来嘞，他不话实现变成最终啊，当国家关注democracy也受相互，国人就对个不足披露，那些密码人个嘛，虽然那些是那个三件中呢，但帮民主化变成双雄，你家的这里呢，你也将来全国实体个密码嘞，大家。
ดีโลพี่กูกีดังอันนี้ที่สิแต่ว่าเราไม่ตีเป็นยามาปีดูเรศีกาเลยแต่เนี่ยมาดีโมคราซีนุ่ยอยู่ยาวหลังแม้สุริยพลังจะกูเป็นนายบุตีป่วยมาปาบีดามาเสียอาณาเชื้อสนิทกูสั่งเจนตัวนั้นบียามาปีดูเรศีเนี่ยดูดีกว่าที่โซตีโมเชนเนี่ยจันโอรุฮายามาปีดูเรศีเนี่ยที่สิตัวนั้นเนี่ยสี่เนี่ยสุรากูเตียวพ่อเกวาร์เลยยามาปีดูเรศีแต่มองหนุ่ยตีตาวีแต่ปูเรศีคู่เนี่ยคู่ใหญ่บีดีโมคราซีเนี่ยต้องส่งนิจาระกูอินเทอร์เน็
Philharmonic Orchestra ရဲ့ guitar ဟုတ်ဖြစ်တယ်လို့ ထက်ကတော့မှ guitar ပညာသင်ကြားပေးနေတဲ့ဆရာလေးဖြစ်ပါတယ်။ Soul မျိုးလေက Soulback ပန်းညံကြီးမှာလုပ်ခဲ့တဲ့ပွဲမှာ မြန်မာ democracy ရဲ့တခြင်းတွေကိုတီးခတ်တီးဆိုခဲ့ကြတယ်လို့ တောင် ကိုရီးယား ရိုးရာ တေး guitar ဖွဲ့တွေကလည်းတီးမှုတ်ဖျော်ပြခဲ့ကြပါတယ်။
အခုလိုမျိုးတောင်ကိုရီးယားတွေပါပါဝင်ခဲ့ကြတဲ့ပွဲမှာမြန်မာနိုင်ငံအခြေအနေအကြောင်းကိုရီးယားပြည်သူတွေပုံမှုသိရှိအောင်လို့တက္ကသိုလ်ကျောင်းသူခြေရာကလည်းရှင်းပြပြောခဲ့ပါတယ်။အညီမအိန္ဒိယဒီကိုရီးယားမှာပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မြန်မာမှာဆိုလို့ရှိရင်အခုလက်ရှိဖန်နေဟိုရုပ်ပြည့်စီပိတ်သွားတဲ့အကြောင်းပြီးတော့မို့အိန္ဒိယနေကလည်းသိပြီးတော့ပတ်စံထုတ်ရတင်ရတာဒီ
ဒီစေတပီသူတွေရာဆိုလို့ရှင်အရင်ကပုံများပြလာတဲ့အတွက်ကြောင့်မလို့ဒီတိုင်းမှာဆက်ပြီးတော့သွားနိုင်မယ်ဆိုလို့ရှင်ပြည်သူတွေရဲ့ဘဝပို့ပြီးဆွေးနွေးနိုင်တဲ့အဆင့်တရောက်ရှိလာနိုင်မယ်ပေါ့ဒီအတွက်ဒီနေ့မှာတော့ဒီညမနေရောတနင်္လာကုညီပေးကြပါကျွန်တော်တို့အရေးကိုလည်းပါဝင်ပြီးတော့ကုညီထောက်ပံ့ပေးကြပါဆိုပြီးတော့တောင်းဆိုခဲ့ပါတယ်ဟုတ် ပြီးရခမှာလဲဒါတွေမကောက်ဘောနော်ခုချားနိုင်ငံတွေမှာတော့ចောင်းဖွင့်နေရအချိန်မှာညီမနိုင်ငံဘက်ကចောင်းသူចောင်းသားတွေကလည်းចောင်းမတည့်ရဘဲနဲ့အခုလိုနိုင်ငံရေးဖက်တွေတုတ်ရှားနေရတဲ့အခါမှာအချိန်ကြီးအရင်နှစ်မျိုးကောင်းတာပေါ့အဲ့လိုညီမအဲ့ဒီအတွက်ကိုစဉ်းစားပြီးတော့ចောင်းပေးခွင့်ပြုတ်ဖြစ်ပါတယ်ပေါ့ပြီးတော့ဒီဘယ်လိုရမလဲဒီ internet wifi နေရာလည်းပဲတစ်ခုတစ်ခုအဆင်မပြေတဲ့အကြောင်းမလို့အခက်ကြီးတဲ့ဖြစ်တဲ့အခါမှာပြည်သူတွေကဒီနေမကောင်းဖြစ်တဲ့အခါမှာလည်းပဲ ဒီထက်ဒီစီးရုံလေးပဲတွားတဲ့အခါတွေအခက်အခဲဖြစ်တဲ့ကြောင့်မလို့အသက်ဆုံးရှုံးမှုတွေကလည်းပိုအရင်ကထက်ပိုရများပြလာတဲ့အကြောင်းပြီးတော့ညီမတို့ဒီမြန်မာနိုင်ငံမှာအခုအာဏာသိမ်းဖြစ်ပေါ်ပြီးနောက်ပိုင်းမှာလည်းဒီလက်နဲ့အယောင်းဝယ်လုပ်နေတဲ့နိုင်ငံတွေကိုလည်းပြည်ပြဖို့အတွက် တပီအရောင်းဝယ်မလုပ်ကြဘူးအတွက်ကိုတောင်းဆိုခဲ့ရပါတော့။နောက်ဆုံးဒီ WHO ဘက်ကလည်းသိရှိရတယ်လို့ဆိုတယ်။အဲ့တော့အဲ့ဒီအတွက်ကိုလည်းဒီမြန်မာနိုင်ငံမှာအာဏာသိမ်းတာစပြီးတော့အဲ့နောက်ပိုင်းဒီမှာပြည်သူ6000ကျော်လောက်ကအစိုးရနဲ့အနေအထားဖြစ်တဲ့အကြောင်းကိုဒီ WHOဘက်ကလည်းသိရှိရတယ်လို့ဆိုတယ်။အဲ့တော့အဲ့ဒီအတွက်ကိုလည်းဒီမြန်မာနိုင်ငံကိုအခုထပ်အရင်ကထက်လည်းပိုပြီးအခုချိန်မှာပိုပြီးအခုညီများစွာလိုအပ်နေပါတယ်ဆိုတဲ့အကြောင်းပေါ့နော်။
Film directing and production.
ဖာသာရဲ့တင်ယူနေတဲ့နောက်ဆုံးနှစ်ချောင်းသူခြေရာဖြစ်ပါတယ်မြန်မာအင်ဘက်စီတို့မျှော်လင့်ချက်ဂီတာပွဲတော်ကနေရရှိတဲ့အလှူငွေတွေကိုမြန်မာနိုင်ငံမှာလိုအပ်နေသူတွေစီကိုပေးပို့ဖို့စီစဉ်နေပြီလို့မတ်ရှင်ကပြောပြပါတယ်တောင်ကိုရီးယားဖွဲ့ရသူတို့ဒီဟာကိုငွေကြေးနဲ့ပေးရတဲ့ဆာလို့ရှိရင်စေးနဲ့စေးပစ္စည်းတွေကိုဝယ်ပြီးတော့မြန်မာပြည်ကိုပို့ပေးပါလို့သူတို့ပြောတယ်အဲ့တော့မ အပ်နေတဲ့ဟာတွေကိုအမလိုအပ်နေတဲ့ဟာတွေအမလည်းပြီးပြီးစည်းလုပ်ပြီးဒီဘက်ကိုတင်ပေးမယ်ဆိုလို့ရှိရင်သူတို့ဘက်ကနေပြီးတော့သူကိုပြင်နေပြောပါရစေ
။နောက်ပြဒီလက်ရှိပေါ့နော်မြန်မာနိုင်ငံရဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်တခြားနိုင်ငံတွေနဲ့ဆက်လို့ရှိရင်ဒီတောင်ကိုရီးယားနိုင်ငံကအင်မတန်မှကိုတော်တော်လေးတက်တက်ကြွကြွပေါ့နော်အစိုးရရောပြည်သူရောဆွတ်တော်ရောတော်တော်လေးစိတ်ဝင်စားရှိကြတာတွေ့ရတယ်။ဆိုတော့တောင်ကိုရီးယားမှာနေနေတဲ့ဒီမြန်မာတယောက်အနေနဲ့ပေါ့နော်မြန်မာရေးလှုပ်ရှားနေသူတယောက်အနေနဲ့ကဒီတောင်ကိုရီးယားဘက်ကလှုပ်ပေးနေတဲ့အဥ္စာတွေကိုဒီထက်အားရစင်နိုင်မှုရှိလားဒီထက်ပို့ပြီးတော့မှဗာမြလှုပ်ပေးစီချင်ပါလဲရှင
်။သူတို့ကတော့ဒီဟိုအလူငွေတွေလှုပ်ပေးတယ်မောင်းတဲ့သူဆန္ဒတွေပြပေးတယ်ပေါ့နော်သူတက်နိုင်သလားကိုသူလှုပ်ပေးတယ်အများတန်းဟိုဟိုအာဟိုအင်အားသွေးမှသူဟိုသွေးမှသူတော့မဟုတ်ပေါ့နော်ဟိုအများတန်းအင်အားတက်အောင်ပေါ့ဒီ
အားပေးတယ်အများတန်းအားပေးတာတွေလှုပ်ပေးတယ
်အများတန်းအားပေးတဲ့ဟာမျိုးဒီမျိုးကြီးတွေလှုပ်ပါတယ်အမားတို့ဘက်ကလည်းဟိုအများကြီးကျေးဇူးတင်ပါတယ်ဒါပေမဲ့အမားတို့ရဲ့အညီကြီးအစိုးရကိုဒီအမေဆိုရပြတ်တမတ်ပေးတော့အကောင်းဆုံးပေါ့ဒီအဲ့ဒါအမားတို့ပြောနေပါအမားတို့အဲ့တော့ဘယ်ပဲသွားသွားပါပဲလို့လို့အင်းရပွဲမှာလေအဲ့ဒီဟာကိုအမြဲတမ်းတောင်းဆိုရင်ဉာဏ်ရရပါမယ်
။တောင်ကိုရီးယားနိုင်ငံဆိုးမျိုးလေကဆိုးဘတ်ပန်းချံကြီးမှဂျွန်လ29ရက်နေ့ကကျင်းပခဲ့တဲ့မြမအိမ်မက်စီတို့မျှော်လင့်ချက်ဂီတပွဲတော်မှာဒီမိုကရေစီရေးအတွက်အသက်ပေးခဲ့ကြတဲ့တွေကိုစုတောင်းမြတ်တာပို့တဲ့အစီအစဉ်ကတော့ဒီပွဲရဲ့အဓိကထူးခြားချက်ဖြစ်ပါတယ်။ကွမ်ဂျူဒီမိုကရေစီရေးလှုပ်ရှားမှုနှစ်ပတ်လည်ပွဲတွေမှာစုတောင်းမြတ်တာပို့ပေးဖို့အတွက်တောင်ကိုရီးယားနိုင်ငံတော်ကတာဝန်ပေးထားတဲ့မစ်ဟဲဆုကဥဆောင်စုတောင်းပေးခဲ့ပါတယ်။ဒီကိတပွဲတော်ဟာသိဆုံးခဲ့သူတွေကိုအောက်မေ့စရာဖြစ်သလိုမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ထွန်းလာအောင်ဒီအမျိုးမျိုးလှုပ်ရှားနေကြတဲ့တွေအတွက်စိတ်ထအင်အားတက်စီတဲ့ပွဲဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံကမြန်မာရေးလှုပ်ရှားသူတွေကပြောပါရဲ့ရှင်ကျွန်မရှင်းပြမယ်ပါမြန်မာရေးဆွေးနွေးကန့်အစီအစဉ်ကိုနားဆင်ခဲ့ရတာပါမကြိုက်ခင်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲ့ကသုတသတင်းပါရှင်ကဏ္ဍတွေကိုဆက်လက်တင်ပြပေးမှာဖြစ်ပါလေ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube set 70B Asia Bing 2 Channel 103ဒါမှမဟုတ် Thaicom 6 2 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook ဆာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။မင်္ဂလာပါ။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုကိုနှိမ်နင်းနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဌာနသိစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာသူ့ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းသတင်းဌာနတချို့နဲ့အင်တာဗျူးလုပ်ခဲ့ရမှာဂျော်လ24ရက်နေ့ကတော့ရုရှားဖက်ဒရေးရှင်း RIA သတင်းဌာနရဲ့တွေ့ဆုံမေးမြန်းမှုကိုဖြေကြားခဲ့ပါတယ်။အဲဒီအင်တာဗျူးမှာဖေဗရီတရက်အာနာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မငြိမ်သက်မှုတွေနဲ့ပတ်သက်လို့မေးမြန်းမှုပါရှိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပထမပိုင်းမှာရိုးရိုးဆန္ဒပြမှုတွေဖြစ်ခဲ့တယ်။နောက်ပိုင်းအကြမ်းဖက်မှုတွေရှိလာတယ်။လက်ရှိလက်လုပ်ပုံးတွေနဲ့ပြစ်ခတ်တိုက်ခိုက်တာတွေချောင်းမြောင်းပြစ်ခတ်တာအနည်းချင်းတော့ရှိနေသေးတယ်။အခုတော့အကြမ်းဖက်မှုတွေအရင်လောက်မများတော့ဘူး။သူတို့နှိမ်နင်းဆောင်ရွက်နိုင်တယ်လို့ဆိုပါတယ်။သူတို့ကိုဆန့်ကျင်တဲ့သူတွေဘက်ကအဲ့ဒီအကြမ်းဖက်မှုတွေအရှိန်ပြင်းထန်လာလိမ့်မယ်လို့မျှော်လင့်နေကြပေမဲ့သူ့အနေနဲ့ကတော့အဲ့လိုအခြေအနေရောက်လိမ့်မယ်မထင်ဘူးလို့ဖြေကြားခဲ့ပါတယ်။1988ဒီမိုကရေစီရေးတော်ပုံကြီးနောက်ပိုင်းအာဏာသိမ်းစစ်တပ်ကအချိန်တို့အတွင်းတိုင်းပြည်ငြိမ်ဝှက်ပြပြားသွားကိုဆောင်ရွက်နိုင်ခဲ့သလိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့အခု2021မှာလဲသူတို့လုံနိုင်လိမ့်မယ်လို့ယူဆနေပုံရပါတယ်
။အတိတ်ကိုပြန်ကြည့်ရင်တတိုင်းဒီလုံးလှဲနေလေအောင်မြင်းဆောင်မကြံပါဝင်ခဲ့ကြတဲ့1988ခုနှစ်မြို့ပေါ်လူထုဆန္ဒပြပွဲကြီးဆိုတာဟာစက်တင်ဘာ18စစ်တပ်ကအာဏာမသိမ်းခင်ရှေးပိုင်းမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာအစိုးရလက်အောက်မှာဖြစ်ပျက်ခဲ့တာတွေပါ။ဆီယနာတင်းကြီးတာနဲ့စစ်တပ်ဟာဆန္ဒပြပြည်သူတွေနဲ့တပိတ်စခန်းတွေကိုရရဆက်ဆက်မြ мян ဆန်းဆန်းပြစ်ခတ်တပ်ဖြတ်စီးနင်းဖြိုခွဲခဲ့ပါတယ်။မှတ်တမ်းတွေအရပြည်သူတွေဖွင့်လှစ်ထားတဲ့တပိတ်စခန်းတွေကိုစက်တင်ဘာလ29ရက်နေ့မှာအာလုံရှင်လင်းပြည်စီခဲ့ပြီးဩဂုတ်လ24ရက်နေ့ကတည်းကရပ်တန့်နေတဲ့အစိုးရရန်ရီယာတွေဟာအောက်တိုဘာလ3ရက်မှာစပြီးပြန်လည်လက်ပတ်နိုင်ခဲ့တယ်လို့ဆိုပါတယ်။အတိတ်ပဲကတော့ဆီယနာတင်းကြီးဆယ်ရက်အတွင်းဒပိတ်စခန်းတွေကိုဖြိုခွဲနိုင်ခဲ့တယ်လို့15ရက်အကြာမှအစိုးရရန်တရားစပြီးပြန်လည်အောင်လုပ်နိုင်ခဲ့တဲ့သဘောဖြစ်ပါတယ်။အကြောင်းကတော့မြို့ပေါ်မှာငြိမ်ငြိမ်ချမ်းချမ်းဆန္ဒပြဖို့မဖြစ်နိုင်တော့တာစစ်တပ်ကအကြမ်းဖက်နှိမ်နင်းတာကိုမခံမရပ်နိုင်ဖြစ်ကြတဲ့လူငယ်လူရွယ်ရာပေါင်းများစွာလက်နက်ကင်တိုက်ပွဲဝင်မယ်ဆိုပြီးတိုင်းသားလက်နက်ကင်အဖွဲ့တွေရှိရာနယ်စပ်တွေကိုအလုံးအင်းနဲ့ထွက်ခွာသွားကြတာဆီယနာတင်းကြီးတိတ်မကြခင်နိုင်ငံတော်ညီဝက်ပြပြမှုတိဆောက်ရေးအဖွဲ့နဝတရဲ့နှစ်နှစ်အတွင်းရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့ကတိစကားကိုနိုင်ငံရေးအတိုင်းဝိုင်းကလက်ခံလိုက်တာစရဲ့အချက်တွေကြောင့်ဖြစ်ပါတယ်။ဒီလိုနီးနဲ့ဆန္ဒပြပွဲကြီးတွေတစ်ချင်းချင်းပေါ်ပေါက်ခဲ့တဲ့မြို့တွေပေါ်မှာငြိမ်သက်သွားပြီးအာဏာသိမ်းစစ်တပ်ဟာသူ့အုပ်ချုပ်ရေးရန်တရားကိုစပြီးပြန်တိဆောက်ခွင့်ရသွားတာဖြစ်ပါတယ
်။အခု2021ခုနှစ်ကတော့1988ခုနှစ်နဲ့အတော့ကိုခြားနာပါတယ်ဆရာနာသိမ်းပြီးတာ9လကျော်ကြာသည်အထိတော်ရုံမျိုးပါဘယ်နေရာမှာမှတည်ငြိမ်သွားတယ်ဆိုတာမျိုးမတွေ့ရသေးပါဘူးအကြောင်းကတော့ဖယ်ရီတရအာနာသိမ်းပြီးနောက်ပိုင်းမှာပေါ်ပေါက်လာတဲ့အစိုးရဝန်တန်းတွေရဲ့ CDM လှုပ်ရှားမှုအသက်ဝင်နေစေဖြစ်ပြီးစစ်ကောင်စီအနေနဲ့အစိုးရရန်တရားတွေပြန်လည်လေပတ်နိုင်မှုဝန်တန်းတွေခန့်တဲ့လုပ်ငန်းတွေအပါအဝင်အခြားပြဿနာပေါင်းစုံရင်ဆိုင်ဖြေရှင်းနေရလို့ပါပဲအဲ့လိုချိန်နေအောင်မှာစစ်ကောင်စီရဲ့ကြောင်းပြန်ဖွင့်ရေးကိစ္စမိရထားတွေပြန်ပြေးဆွဲရေးကိစ္စ၊ဗန်းစနစ်ပြန်အသက်ဝင်ရေးကိစ္စ၊ဆေးရုံဆေးခန်းတွေပြန်ဖွင့်ရေးကိစ္စစတာတွေမအောင်မမြင်ဖြစ်နေသလိုကိုဗစ် -19 တားဆီးကာကွယ်ကုသရေးလိုကိစ္စမျိုးမှလည်းကပောင်းကနေတွေဖြစ်နေတာတွေ့မြင်နိုင်ပါတယ်။ဒါအပြင်ပြည်သူတွေရဲ့ထီမထိုးရေးအပါအဝင်အခွန်မဆောင်ရေးလှုပ်ရှားမှုမြန်မာပြည်အပါအဝင်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေရဲ့ထုတ်ကုန်တွေကိုတပိတ်မောက်ရေးကိစ္စမျိုးတွေကလည်းဆက်ပြီးရှိနေပါသေးတယ်။
အခုနောက်ပိုင်းစစ်ကောင်စီဟာဆန္ဒပြပွဲတွေကိုပထမအဆင့်လူစုခွဲဖို့တတိပေးတာဒုတိယအဆင့်ရေကားတွေနဲ့ထိုးခွဲတာတတိယအဆင့်မီးခိုးငွေဘုံးတွေရာဘာကြည်စံတွေနဲ့ပစ်ခတ်ဖြိုခွဲပြီးနောက်ဆုံးအဆင့်ရောက်မှဝင်ရောက်လုံထွေရာဘာတုံးနဲ့ရိုက်နှက်ဖမ်းဆီးတာဆိုတဲ့လုံထုံးလုံနည်းတွေအားလုံးကိုလစ်လူရှုလိုက်ပြီးဆန္ဒပြပွဲမှန်သမျှလူကိုတေစေနိုင်တဲ့တိုက်ပွဲဝင်တနက်တွေနဲ့ တစ်ခတ်ဖမ်းဆီးတာတမျိုးပဲလုပ်ပါတော့တယ်။ရည်ရွယ်ချက်ကတော့ဆန္ဒပြပွဲတွေမြ мян ဆန်ဆန်နဲ့လုံးဝရက်ဆိုင်သွားအောင်အကြမ်းဖက်နှိမ်နင်းပြတာမျိုးပါ။ဒါပေမဲ့လည်းစစ်ကောင်စီရဲ့အသက်သေးစေနိုင်တဲ့အထိတစ်ခတ်တစ်ဖက်ဖမ်းဆီးနေတဲ့ဂျားတွေကကိုပဲရန်ကုန်မန္တလေးနဲ့မြို့နယ်တချို့မှာဆန္ဒပြပွဲတွေဆက်ပြီးဆင်နွှဲနေတာတွေ့ကြရပါတယ်။1988တုန်းကနဲ့မတူတာနောက်ထပ်ပေါ်ပေါက်လာတာကတော့မြို့ပြတွေမှာစစ်တပ်ရဲနဲ့အုပ်ချုပ်ရေးတောက်တိုင်တွေကိုလက်ပစ်ဘုံလက်လုံဘုံတွေတနက်တွေတုံးကြီး1988တုန်းကနဲ့မတူနောက်ထပ်ပေါ်ပေါက်လာတာကတော့မြို့ပြတွေမှာစစ်တပ်ရဲနဲ့အုပ်ချုပ်ရေးတောက်တိုင်တွေကိုလက်ပစ်ဘုံလက်လုံဘုံတွေတနက်တွေတုံးကြီးအကြမ်းဖက်တိုက်ခိုက်လာမှုပါဒါတွေကိုဒီကနေ့အချိန်ထိစစ်ကောင်စီကထိန်းချုပ်နိုင်ခြင်းမရှိသေးတဲ့အပြင်ရဲစခန်းတွေမြို့နယ်အုပ်ချုပ်ရေးမှူးရုံးတွေစစ်တပ်တပ်ဆွဲထားရနေရာတွေကိုရှေ့တန်းစစ်မြေပြင်ကခံကြုပ်တွေတပွဲတဲအိတ်တွေတန်ဆူးကျိုးတွေအကာရံတွေကာရံပြီးအများအတိုင်းတတိအနေအထားနဲ့လှုပ်ရှားနေကြရတာကိုလည်းတွေ့မြင်နေရပါတယ်။အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မြို့အတော်များများနဲ့စကိုင်းတိုင်းတွင်းကမြို့ရွာတွေမှာပေါ်ပေါက်လာတဲ့တူမီတနက်တွေလုတ်တနက်တွေလက်လုံဘုံတွေနဲ့ခုခံတိုက်ပွဲဝင်ကြတာတွေကိုစစ်ကောင်စီဘက်ကစစ်တပ်တွေဆီလွတ်ပြီးနှိမ်နင်းတာတွေအဆက်မပြတ်လုပ်နေပေမဲ့လုံးဝငြိမ်သက်သွားတဲ့အခြေအနေမျိုးရောက်မလာသေးတဲ့အပြင်နေ့စဉ်ပြစ်ခတ်တေဆုံးတံရရဖမ်းဆီးမှုတွေရှိနေသေးဖြစ်တာတွေ့ရပါတယ်။အလားတူစစ်ကောင်စီဘက်ကအကြဆုံးများခဲ့တဲ့ကြားပြည်နယ်ကစစ်အာဏာရှင်ဆန့်ကျင်တဲ့လက်နက်ကိုင်တိုက်ပွဲကိုလည်းအပြည့်တက်နိုင်သေးတာမဟုတ်သလို KIA KNU တပ်မဟာ9အပါအဝင်တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တချို့နဲ့ဇက်တိုက်လူလူဖြစ်နေတဲ့တိုက်ပွဲတွေဟာလည်းကျယ်ပြန့်တထက်ကျယ်ပြန့်အခုဆိုမြစ်ကြီးနားလိုမြို့ပြအဆက်နားနဲ့စကိုင်းတိုင်းအတွင်းထိရောက်လာနေတာတွေ့မြင်ကြရပါတယ်။အခြားတစ်ဖက်မှာတော့မြို့ကြီးပြကြီးတွေမှာပျောက်ကြားစစ်ဆင်နွှဲမယ်ဆိုတဲ့ရည်ရွယ်ချက်နဲ့တိုင်းနာလက်နက်ကိုင်ထိန်းချုပ်နယ်မြေတွေကိုသွားပြီးစစ်တင်တန်းတက်နေကြတဲ့ PDF လို့ခေါ်တဲ့ရာပေါင်းများစွာသောလူငယ်တွေရဲ့တိုက်ခိုက်မှုစတင်တာမျိုးမရှိသေးပါဘူး
။လက်ရှိမြို့ပေါ်တွေမှာဗကြုံမူကြီးမင်းအောင်လှိုင်ဦးဆောင်နဲ့အာဏာသိမ်းစစ်ကောင်စီအုပ်ချုပ်မှုကိုအကြမ်းမဖက်ငြိမ်းချမ်းတဲ့နီလန်းပေါင်းစုံနဲ့ဆန့်ကျင်နေကြတာတွေရှိနေသလိုအထွေထွေစီးပွားရေးအကြဘက်ကိုရောက်နေပြီးလူမှုရေးမတည်ငြိမ်မှုတွေစပြီးပေါ်ပေါက်ဆပြုလာနေပါပြီ။ဒါအပြင်1988အလွန်ကာလတုန်းကစစ်တပ်ရဲ့ရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့လမ်းကြောင်းကိုအဲ့ဒီခေတ်နိုင်ငံရေးအင်အားစုတွေလက်ခံခဲ့သလိုမျိုးလက်ရှိနိုင်ငံရေးသမားတွေကလက်မခံတာလူငယ်တွေအဓိကပါဝင်တဲ့ပြည်သူလူထုအများစုကြီးကလည်းစစ်ကောင်စီရဲ့အုပ်ချုပ်မှုကိုဘယ်နည်းနဲ့မှလက်မခံရတဲ့နည်းနဲ့ဆန့်ကျင်မယ်ဆိုတဲ့အနေထားမျိုးပေါ်ပြနေကြတာတွေ့မြင်ရအောင်ပ
ါ Few American တဲ့မြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျွန်မအေးသနာကျော်ပါဘေးရနေကင်းရှင်မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောင်းဆင်ပါရှင်။ VOE ကိုရေးလာတဲ့တောင်းဆင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြောရေးကြတဲ့တောင်းဆင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြမပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိချစ်တောင်းဆင်တွေကိုမြစ်တာတီလက်ဆောင်မြမသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရည်။တောင်းဆင်တွေ VOE မြမပိုင်း Facebook post တွေအောက်မှာမှတ်ချက်ရေးလာတဲ့ထဲကတချို့ကိုဖော်ပြပေးသွားကြပါရရှင်။ကိုရွှေဆိုတဲ့တော်ရှင်ကတော့မြမပြည်ကပေးစာများအစီအစဉ်ကိုနားဆင်ပြောရေးလာတာပါ။သူကအခုလိုအချိန်မှာအနေအထားအမည်မဖော်ပြဘဲနဲ့ပြောပြပေးတာကိုကျေးဇူးတင်ပါတယ်။မြမပြည်သူအများစုကသတင်းမှောင်ချတာခံနေရပါတယ်။အာဏာရှင်တွေကြားဆုံးကြပါစီ။တချို့တွေကနာမည်မဖော်ပြပါနဲ့ဆူပါစတာတွေရေးလာလို့သူတို့နာမည်မဖော်ပြပေးတာကိုဒီတော်ရှင်ဆိုလိုတာဖြစ်ပါရဲ့ရှင်။ပြည်သူတောက်ခေါက်တန်ဆိုတဲ့တော်ရှင်ကတော့အခုလိုပြည်သူတွေရဲ့အတန်ပြန်ကြားပေးလို့ VOE ကိုအထူးကျေးဇူးတင်ရှိပါတယ်။တရားစင်တဲ့ဆိုတဲ့တော်ရရှင်ကလည်းလိုင်းမကောင်းဘူးရေသတင်းသားထောင်ရတာလည်းပြတ်တောင်းပြတ်တောင်းဖြစ်နေတယ်သတင်းမှန်ကိုထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်နောက်လဲအားပေးနေအောင်ပါဗျာတဲ့ဟုတ်ကဲ့ VOE ကလည်းအားပေးတဲ့တော်ရရှင်နဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်နှိမ့်ချေနားထောင်လာတဲ့တော်ရရှင်တွေထဲမှာဆိုရင်အောင်မဟင်းဆိုတဲ့တော်ရရှင်က VOE ကို10ခုနဲ့2ခုနေပါရေဒီယိုခေတ်ကအခုချိန်ထိတလေးတစားနားထောင်စေပါ VOE ကကျွန်တော်တို့ကို knowledge information တွေအများကြီးပေးနေတဲ့ media account တစ်ခုပါ thanks a million နဲ့ဟုတ်ကဲ့ပါကျေးဇူးထူးတင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကတော့ထွန်းကျော်ဆိုတဲ့သောရရှင်မှာတင်းနေကအင်္ဂလိပ်စာအစီအစဉ်လေးကိုသဘောကျလို့ပါဒီမှာလေ့လာလို့ရပါလေတဲ့ဟုတ်ကဲ့ပါကိုထွန်းကျော်ကြီးတင်းနေကအင်္ဂလိပ်စာကိုကျွန်တော်တို့ VOE မြန်မာဝိုင်းကနေပြီးတော့ဒီမြစီမရုပ်တံမှာထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်တင်းနေလာနေတိုင်းထုတ်လွှင့်ပေးပါတယ်ကျမတို့ရဲ့အခု VOE ကထုတ်လွှင့်ပေးတဲ့လူလူမိတ်ဆွေရုပ်တံလိုင်းမှာမြေစီမအစီအစဉ်ကိုထုတ်လွှင့်ပေးပါရယ်နော်အဲ့ဒီအစီအစဉ်ကိုတနင်္လာနေ့တိုင်းဖမ်းယူပြီးတော့ကြည့်ရှုနိုင်ပါတယ်ဒါမှမဟုတ်ရင်မြေစီမရဲ့ Facebook စာမျက်နှာပေါ်မှာလည်းဒီအစီအစဉ် link ကိုသူတို့တင်ထားပေးပါရယ် Facebook အသုံးပြုရတာလွယ်ကူတယ်ဆိုရင်တော့မြေစီမသတင်း website မှာသွားပြီးတော့ကြည့်ရှုနိုင်ပါရယ်ရှင်သတင်းတွေကအင်္ဂလိပ်စာလို့ရှာလိုက်ရင်ရပါရယ်နော်အားပေးရတဲ့အထူးကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျမတို့ VOE ကနေပြီးရုပ်တံ line အစီအစဉ်တစ်ခုထုတ်လွှင့်ပေးတာအားလုံးအသိပါနော်လူတို့မိတ်ဆွေဆိုတဲ့ရုပ်တံ line ကနေပြီးကျမတို့ VOE မြန်မာပိုင်းကအစီအစဉ်နေနောက်ပြီးတော့ RFA လွတ်လပ်သောအာရှအတန်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်24နာရီပတ်လုံးအစီအစဉ်တွေဖမ်းယူကြည့်ရှုနိုင်ပါတယ်ဒီ line နဲ့ပတ်သက်ပြီးတော့သောရရှင်နေစာရေးပြီးတော့မေးလာကြတာတွေလည်းရှိပါတယ်ရှင်ဒီမှာသောရရှင်အောင်စောတန်းကလူတို့မိတ်ဆွေရုပ်တံ line ကိုဂျိုရုဆလောင်အားလုံးနဲ့ဖမ်းယူကြည့်ရှုလို့ရပါလားတဲ့ဟုတ်ကဲ့စပါရီရဲ့ဒီရုပ်တံလိုင်းကိုဆလောင်းနှစ်ခုကနေဖမ်းယူကြည့်ရှုလို့ရပါရဲ့နော်နောက်ထပ်သောရရှင်တယောက်ကတော့ကျွန်တော်နာမည်မောင်ချီထွေးပါတယ်ကျွန်တော်ကမျက်မမြင်တယောက်ပါကျွန်တော်ကြည့်ချင်တာတစ်ခုရှိပါတယ်အခုထောက်လွင့်နေတဲ့လူလူမိတ်ဆွေ channel ကပြည့်ဆိုင်ဆလောင်းမှာထောက်လွင့်ပေးပါလို့တောင်းဆိုချင်ပါတယ် VOE 1တော်သားတွေအနေနဲ့ကင်းရှင်းကြပါစေဟဲ့ဒီသောရရှင်ပြောလာလို့ကျွန်တော်တို့ဒီ VOE အစီအစဉ်တွေကိုပဲဆလောင်းကထောက်လွင့်ပေးလဲဆိုတာလည်းတခြားသောရရှင်တွေလည်းသိကောင်းအောင်လို့ပြောပြချင်ပါတယ်နော်ကျမတို့ရဲ့ VOE အစီအစဉ်ထုတ်လွှင့်မှုကို U1270B သူတို့ကနေပြီးထုတ်လွှင့်ပေးတာဖြစ်ပါရဲ့ရှင်။အဲ့မှာဖမ်းယူမယ်ဆိုတော့ channel number 101ဖြစ်ပါရဲ့။နောက်ထပ်ဂျိုလူတစ်ခုမှလည်းထုတ်လွှင့်ပေးပါရဲ့။ဒါက Timecom 6ဖြစ်ပါရဲ့။ channel number 123ဖြစ်ပါရဲ့ရှင်။အသေးစိတ်ဘယ်လိုမျိုးဖမ်းယူကြည့်ရှုလို့ရလဲဆိုတဲ့ဒီနည်းပညာနဲ့သက်ဆိုင်တဲ့ဂျိုလူဖမ်းယူမှုအသေးစိတ်အချက်အလက်ကိုသိချင်တယ်ဆိုရင်ကျမတို့ VOE မြန်မာစာမျက်နှာနောက်ပြီးတော့ကျမတို့ရဲ့ VOE Facebook စာမျက်နှာတို့မှာသွားပြီးကြည့်ရှုနိုင်ပါရဲ့နော်။စီစဉ်ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။နောက်ထပ်သောရဆင်တယောက်ကလည်းဦးထေဝင်းဆိုတဲ့သောရဆင်ပါ။ဒီသောရဆင်ကလည်းလူလူမိတ်ဆွေရုပ်တံကဘဲဂျိုလူကနေဘဲဘန်းနဲ့ဖမ်းယူရတာပါလေ။ဟုတ်ကဲ့ပါ။ကျွန်မဟိုဒီသောရဆင်နှစ်ယောက်စလုံးကို Messenger ကနေပြောလဲဒီဂျိုလူဖမ်းယူမှုအသေးစိတ်အချက်လက်ကိုပြန်ပြီးတော့ပြန်ဆောင်ပေးထားပါရယ်နော်။ချက်တွေရေးလာကြတဲ့နေရာမှာသောရရှင်တွေကိုပိုင်ထင်မြင်ယူဆချက်တွေနိုင်ငံရေးအမြင်တွေကိုရေးလာကြတာလည်းတွေ့ရပါရဲ့เนาะအောင်နိုင်ဆွေးနွေးသောရရှင်ကတော့မိမာပါ VOE မြမအရေးဟာမြမအရေးမဟုတ်ပါကဘာအရေးပါဒီအာနာလူမှုကိုကဘာကနေကြည့်နေရင်နောက်ကိုတကွာလုံးချင်းချောက်လာမှာပါဒီမိုကရေစီဆိုတာလည်းနိုင်ငံတိုင်းမှာပျောက်သွားနိုင်ပါတယ်လို့ယူဆပါတယ်တဲ့နောက်ထပ်သောရရှင်တယောက်ကလည်းတကယ်တမ်းတက်မတော်ဆိုတာပြည်သူကိုစောင့်ရှောက်ဖို့အဓိကဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်
တမရော်ဟာပြည်သူတွေကိုစောင့်ရှောက်ရန်အဓိကတာဝန်ရှိပါသည်။နောက်ပြီးတမရော်ဟာယခုအာဏာထိန်းထားတယ်လို့ပြောတဲ့အတွက်မြန်မာပြည်မှာပြည်သူတွေရဲ့အခက်အခဲများကိုဖြေရှင်းပေးရန်အဓိကကြသောတာဝန်ရှိပါသည်။ယခုတော့အကြမ်းဖက်မှုများကိုနှိမ်နင်းရန်လှုပ်ဆောင်နေပါတယ်လို့တမရော်ကပြောနေတာဟာဘယ်သူကအကြမ်းဖက်နေတာပါလဲ။ပြည်သူလူထုကိုဘယ်သူကအကြမ်းဖက်နေလို့ဘယ်သူကိုနှိမ်နင်းနေရတာပါလဲ။ပြည်သူလူထုဆန္ဒကိုဆောင်ရွက်မိတာဝန်မှာအာနာထိန်းနာသူများရဲ့အဓိကတာဝန်သာဖြစ်ပါတယ်။နောက်ပြီးပြည်တွင်းစစ်ဖြစ်လို့ထွက်ပြေးပုန်းရှောင်နေရသူများကိုအရေးပေါ်ကူညီရန်တာဝန်မှာလဲယခုအာနာထိန်းနာသူများ၏အဓိကတာဝန်ဖြစ်ပါသည်။တမတော်ကအကြမ်းဖက်သူများကိုနှိမ်နင်းနေတယ်လို့ပြောနေတာဟာပြည်သူတွေကိုအကြမ်းဖက်တယ်လို့ပြောနေတဲ့ပုံစံမျိုးတက်ရောက်နေပါသည်။ပြည်သူရဲ့ဆန္ဒကိုလိုင်လျောလှုပ်ဆောင်ပေးရမည့်တာဝန်ဟာအာနာထိန်းနာသောသူများ၏တာဝန်ဖြစ်တယ်လို့ပြည်သူကိုစောင့်ရှောက်ရန်အဓိကတာဝန်ကိုလည်းတမတော်ကလုပ်ရမှာဖြစ်ပါသည်ပြည်သူကကိုယ့်ရဲ့တိုင်းပြည်ကိုပြန်၍တိုက်ခိုက်လူယူနေတာလားဒါမှမဟုတ်တိုင်းပြည်ကိုလာတိုက်ခိုက်နေလို့ပြည်သူတွေကိုတမတော်ကပြစ်တတ်နေတာလားဒါဆိုပြည်သူတွေကသဘုံလားတမတော်ကသဘုံလားပြည်သူကတော့ဘယ်တော့မှသဘုံဖြစ်မှာမဟုတ်တယ်လို့ပြည်သူကသူတို့တိုင်းပြည်ကိုဘယ်တော့မှဖျက်ဆီးမှာမဟုတ်ပါဘူးဥပဒေပညာရှင်တွေနဲ့တရားမင်းများစုံစမ်းပြီးပြည်သူများအတွက်ကူညီပေးစေချင်ပါတယ်ခင်ဗျာ
ဒီလိုမျိုးနိုင်ငံရေးအမြင်တွေကိုလောလောလည်လည်ထုတ်ဖော်လာတဲ့သောရရှင်ရဲ့စာရည်ထဲမှာနောက်ထပ်သောရရှင်တစ်ယောက်ကတော့အမည်ကိုမဖော်ပြပါနဲ့လို့အရင်ပြောပြရစီတယ်။ကုလသမဂ္ဂကတကားပိတ်ပြန်ပါပြီ။ပိတ်ပိတ်ဖွင့်ဖွင့်အကြောင်းထုတ်မယ်တော့မထင်ပါ။တရုတ်နဲ့ရုရှားကလည်းလည်းရောင်းရရေးမြန်မာတန်ရန်စာတရာရေးကာကွယ်နေအောင်မယ်တဲ့။အာဆီယံကလည်းပျော်ဝဲစားလာလို့တာပါတဲ့။ကိုဖါကိုကာကွယ်တိုက်ရပါမယ်။ဒေသကိုကိုဒေသကိုတာဝန်ယူနိုင်ရင်ရပါတယ်တဲ့။အမည်မဖော်ပါနဲ့ဆိုတဲ့သောရရှင်ရေးလာတာဖြစ်ပါလေ။နောက်ထပ်သောရရှင်တယောက်ကလည်း Facebook နာမည်ကိုလုံးလုံးရေးရမဖော်ပြပါနဲ့ခင်ဗျာတဲ့။သူရေးလာတာကတော့
မင်္ဂလာပါ VOA ခင်ဗျာကျွန်တော်က VOA ရဲ့ပရိသတ်တယောက်ပါဟိုးငယ်စဉ်ကတည်းက VOA ကိုရေဒီယိုကနေအားပေးလာသူတယောက်ပါဒီစာကိုတော့ VOA ကတဆင့်အကူအညီပေးနိုင်မဲ့သူတွေကြားသိရအောင်ပြောကြားပေးပါခင်ဗျာစစ်အာဏာသိမ်းတာကိုလုံးဝသဘောမကျပါဘူးဒါကြောင့်လက်နက်အင်အားအများဆုံးကူညီနိုင်မဲ့နိုင်ငံရှိရင်ကူညီပေးနိုင်မဲ့သူရှိရင်ကူညီပေးပါလို့ပဲ VOA ကတဆင့်ထပ်မံထုတ်လွှင့်တင်ပြပေးပါခင်ဗျာသူတို့စစ်အင်အားက၅သိန်းရှိရဆိုရင်လက်နက်တာရရင်ကျွန်တော်တို့လက်နက်ကင်တိုက်ပွဲဝင်မဲ့ပြည်သူတွေတန်းတဲ့ချီရှိပါတယ်လေရင်တော့မလိုပါဘူးခင်မီလက်နက်တွေပဲလိုရဲဆိုတာ VOA ကတစ်ဆင့်တင်ပြပေးပါခင်ဗျာ
သူကတော့လက်နက်ကင်တော်လန်ရေးကိုအားပေးပုံရပါတယ်ဒါကတော်ရရှင်ရဲ့ကိုယ်ပိုင်အမြင်ကိုဖော်ပြပေးတာဖြစ်ပါရဲ့နော်ဒါနဲ့ကျွန်တော်တို့ဒီ VOA ကနေပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်အဆုံးမှာဒေတာတေးလက်ဆောင်မြန်မာသချင်းလေးတပုတ်အမြဲတမ်းထုတ်လွှင့်ပေးတတ်ပါရဲ့နော်ပြီးခဲ့တဲ့တစ်ပတ်ကတော့ကွယ်လွန်သွားတဲ့ရေမွန်ရဲ့သချင်းလေးချန်ကဲဆိုတဲ့သချင်းလေးထုတ်လွှင့်ပေးလိုက်တာပါသောရှင်ချမ်းငိမ့်အောင်ဆိုတဲ့သောရှင်ကဒီသချင်းလေးကိုနားဆင်ပြီးတော့ရေးလာရလေးရှိပါတယ်သူကသချင်းတွေတိတ်ပြီးတော့နားမထောင်တဲ့ကျွန်တော်ကိုရီမွန်ရဲ့ချမ်းရဲ့ဆိုတဲ့သချင်းလေးအပိထီနားထောင်မိပါတယ်မျက်ရည်လည်းကြားမိပါတယ်ကျေးဇူးပါ VOE အရေးတော်ပုံအားရမိတဲ့သောရှင်ချမ်းငိမ့်အောင်ပါသောရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်ဒီချစ်သောရှင်လေးကိုမြန်မာသချင်းလေးတစ်ပုံနဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့်ခုတော့ဒေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးစီမှာရှင်မြမပြီကပေးစာများအစီအစဉ်တင်ဆက်နေတဲ့မဲအေးသနာကျော်ကြီးလို့အစားချီပြီးတော့ကိုကြွကြွထုံးကကျွန်တော်ကတော့မြမပြီရဲ့တဏီယာကနေအမြဲနားထောင်နေတဲ့ပိရိသက်တူပါဒီတချင်းလေးတွေကိုအလင်းတင်တင်လို့ထုတ်လွှင့်ပေးစီချင်ပါသေးတယ်ပထမအဦးဆုံးခွန်အားဖြင့်မိငယ်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါအားလုံးခွန်အားရစီချင်ပါသေးနောက်လွှင့်ပေးစီချင်တာကတော့သွေးတစ္ဆာပါတဲ့နောက်ဆုံးဆန္ဒပြုတောင်းဆိုတာကကိုရီမွန်ရဲ့နောက်ဆုံးလားဆိုတဲ့တချင်းဖြစ်ပါတယ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါကိုကျော်ကျော်ထွန်းရင်အခုလိုမျိုးတချင်းကောင်းစဉ်လေးတွေနဲ့ကျွန်မကိုဝိုင်းပြီးတော့စဉ်းစားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကျွန်မလည်းတစ်ခါတလေတချင်းတွေကောင်းစဉ်တွေစဉ်းစားရတာပြည့်တဲ့ဒီဘလို့တချင်းများနားထောင်ကြည့်ကြလဲဆိုပြီးတော့ကျမတော်တော်လေးအတွေ့ရကြက်တက်ပါတယ်ဒါကြောင့်မို့အခုလိုမျိုးတချင်းလေးတွေဝိုင်းပြီးစဉ်းစားပြီးအထူးကျေးဇူးတင်ပါတယ်ဒီတော့ရှင်တောင်းဆိုတဲ့ချင်းတွေကဒီကဘတ်တော့ခွန်အားဖြစ်နေငယ်ဆိုတဲ့တချင်းတွေထုတ်လွှင့်ပေးကြပါရနော်သူ့လိုပဲအားလုံးခွန်အားရကြပါစေလို့တောင်းဆုပြုနေပါတယ်ရှင
်
ားဖြစ်မိငယ်ဆိုတဲ့သတင်းအားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှိနေရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောင်းနားထောင်နိုင်သလို Viewr Internet စာမျက်နှာနဲ့ဖုန်းပေါ်က Viewr App မှာသွားပြီးတော့နားထောင်နိုင်ပါသေး။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.viewrnews.com ဖြစ်ပါသေး။ကျမအေးတနာကြပါရှင်။ Viewr ကိုလည်းစာရေးကြပါဦးနော်။တော်ရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
တွေကိုတိုက်ရိုက်နားဆင်ရဆိုတဲ့အောက်ကနေ့စဉ် TV သတင်းစာခေါင်းစဉ်ကိုနှိပ်မယ်ဆိုရင်10ရက်စာပြန်ပြီးတော့ကြည့်ရှုနိုင်သလိုအပတ်စဉ် TV Magazine ကိုတော့9ရက်စာဖော်ပြပေးထားပါတယ်။ပြီးမှစာမျက်နှာမှာတော့နောက်ဆုံးရထားတဲ့ဗီဒီယိုသတင်းဗီဒီယိုအင်တာဗျူးတွေကိုအလွယ်တကူကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာက bamis.voanews.com ဖြစ်ပါတယ်။VOA မြန်မာပိုင်းစီစဉ်ရဲ့ YouTube စာမျက်နှာ www.youtube.com/voaclips နဲ့ Facebook စာမျက်နှာမှာလည်းဗီဒီယိုသတင်းတွေကိုကြည့်ရှုနိုင်ကြပါတယ်ရှင
်။နိုင်ငံတကာကသတင်းတွေကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညညလွင်ကတင်ဆက်ပေးထားတာပါ။ဒီတစ်ပတ်မှာတော့အမေရိကန်သမ္မတတွေရဲ့သတင်းတွေတော်တော်များများမှာတွေ့နိုင်တဲ့အင်ဂျူတော် White House ဆိုတဲ့အကြောင်းကိုပြောပြပေးထားပါတယ်ရှင်။
ပြောင်းစုတဲ့တမန်နဲ့တက်ဆိုင်တဲ့တရင်တွေမှာ White House အင်ဂျူရောဆိုတာကိုအများအားဖြင့်ကြားကြပါပါ။အင်ဂျူရောဆိုတာတမန်ရုံးထိုင်တဲ့ရုံးခန်းနဲ့အတူမိသားစုနေထိုင်တဲ့နေရာတစ်ခုဖြစ်တယ်လို့အများပြည်သူလည်းပိုက်ကြည့်ရှုလို့ရတဲ့ကြားလိုက်ကြည့်တစ်ခုလည်းဖြစ်ပါတယ်။အင်ဂျူရောကိုလွန်ခဲ့တဲ့နှစ်ပေါင်း200ကျော်1990ခုနှစ်မှာအမေရိကန်ရဲ့ပထမဆုံးတမန်ဖြစ်တဲ့ George Washington ကနေရာရွေးချယ်ပြီးအဲ့နှစ်အကြာ1992ခုနှစ်မှာတော့အုံမြင့်ချပေးခဲ့ပါတယ်။ Irish ဆောက်လုပ်ရေး engineer James Hoban ကိုဆောက်လုပ်ခိုင်းခဲ့ပြီးတော့၈နှစ်အကြာမှာတော့သမ္မတ John Adams ရဲ့ဇနီးကပထမဆုံးစတင်နေထိုင်ခဲ့ကြတာပါ။1814ခုနှစ်မှာအင်္ဂလိပ်တပ်တွေကအင်ဂျူရောကိုမီးရှို့ဖျက်ဆီးခဲ့တာကြောင့်ပြန်လည်ဆောက်လုပ်ခဲ့ရပါတယ်။အဲ့ဒီနောက်မှာတော့ American သမ္မတအဆက်ဆက်နေထိုင်ခဲ့ကြပြီးအဆောက်အဦပြင်ဆင်တိုးချဲ့မှုတွေကိုလည်းပြုလုပ်ခဲ့ကြတာဒီနေ့အထိပဲဖြစ်ပါတယ်။အင်ဂျူရောမှာအခန်းပေါင်း132ခန်း၊ရေချိုးခန်းအင်အား35ခန်းနဲ့အထက်6ထပ်ရှိပါတယ်။အဝင်းထွက်တကားပေါက်ပေါင်းက412ပေါက်ရှိပြီးပရင်းပေါက်တွေကတော့148ပေါက်ရှိပါတယ်။တအိမ်လုံးမှာမီးလင်းဗိုလ်ကြီး28ခုရှိပြီးဓာတ်လီက3ခုရှိပါတယ်။မီးဘိုဆောင်ကတော့ဧည့်သည်140အတွက်ညစာချက်ပြုတ်ပေးနိုင်တဲ့အပြင်အဆင်ရှိတာပါ။ American သမိုင်းအဆက်ဆက်မှာအင်ဂျူရောကိုသမရနေအိမ်၊သမရနန်းတော်အကြီးအကဲကြီးဟာစသဖြင့်အမျိုးမျိုးခေါ်ဆိုခဲ့ကြပါတယ်။1900ခုနှစ်မှာတော့သမရသီယိုဒိုရူးစဗက်က White House အင်ဂျူရောဆိုတဲ့အမည်ကိုတရားဝင်သတ်မှတ်ပေးခဲ့ပါတယ်။အင်ဂျူရောကိုအမေရိကန်ရဲ့သမိုင်းတစ်စိတ်တစ်ပိုင်းပြလိုက်တဲ့အခုအနေနဲ့ဝင်ရောက်ကြည့်ရှုလေ့လာလက်ပတ်နိုင်ကြပါတယ်။ တွားရောက်လည်လာခြင်းသူတွေက၃လကျော်တင်ပြီးလက်ပတ်ခွင့်တင်ထားပါတယ်။အင်္ဂါနေ့ကနေစနေနေ့အထိမနေ့9နိုင်ခွဲကနေနေ့လယ်17နိုင်ခွဲအထိလက်ပတ်ကြည့်ရှုခြင်းသတ်မှတ်ပေးထားတာပါ။တက်တိုင်း100ဒေါ်လာပြီဖြစ်တဲ့အင်ယူရောကြီးမှာသမရတွေပြောင်းလဲသွားတာနဲ့အတူအိမ်တွင်းအခင်းအကျင်းပြည်ပေါ်ကတွေပြောင်းလဲသွားခဲ့ပေမယ့်နေထိုင်တဲ့သမရလက်ထက်အဆက်ဆက်မပြောင်းမလဲအခုချိန်ကြီးရှိနေတာကတော့သမရရုံးကန်မီးလင်းဘိုကြီးပေါ်ကအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမရဂျော့ချ်ဝါရှင်တန်ရဲ့ရုပ်ပုံပကြီးကားချက်ကြီးဖြစ်ပါတယ်
။သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOE မြန်မာပိုင်းစီစီရဲ့ထုတ်လွှင့်ချက်တင်နဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။တော်ရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုဖိတ်ခေါ်ပါတယ်ရှင
်။ VOA American တဲ့မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုမနေ့ပိုင်းနဲ့ညပိုင်းတွေမှာဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မနေ့6နိုင်ကနေ9နိုင်အထိ5ကီလိုမီတာ32 MHz 6.38 5ကီလိုမီတာ40 MHz 8.48 5ကီလိုမီတာ48မဂါဟတ်6.15နဲ့ဒုတိယနိုင်ဝက်6နိုင်ခွဲကနေ9နိုင်ထိကိုတော့ဒီမီတာလိုင်းတွေပြင်လိုင်းလမ်းမီတာ190မဂါဟတ်7.55တို့ကနေဖန်ယူနိုင်ပါတယ်။မနေ့အစောအစီအစဉ်ကိုမနေ့7နိုင်မှာပြန်လွှင့်ပေးပြီးမဂါဟတ်15.11 17.82နဲ့6.335တို့ကနေဖန်ယူနိုင်ပါတယ်။ညပိုင်း9နိုင်ကနေ10နိုင်ထိအစီအစဉ်ကိုတော့5ကီလိုမီတာ19မဂါဟတ်15.05ကီလိုမီတာ25မီဂါဟတ်ဇ်စက်တစ်စမရှိခွန်ကီလိုမီတာ32မီဂါဟတ်ဇ်6.335တို့ကနေထုတ်လွှင့်ပေးနေပြီးပထမပိုင်းနိုင်ဝက်ည9နိုင်ကနေ9နိုင်ခွဲအစီအစဉ်ကိုလိုင်းလက်မီတာ190မီဂါဟတ်ဇ်7.55ကနေပါနားဆင်နိုင်တာပါဒီစီစစ်ပြန်နဲ့ည10နိုင်ကနေ17နိုင်မှာတော့မီဂါဟတ်ဇ်စက်တစ်စမရှိခွန်6.335နဲ့ပထမနိုင်ဝက်ည10နိုင်ကနေ10နိုင်ခွဲအစီအစဉ်ကိုမီဂါဟတ်ဇ်7.55ကနေပါဖမ်းယူနားဆင်နိုင်ပါသေး။ VOA မြန်မာဝိုင်းအစီအစဉ်ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်။အခုကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်တင်ပြပေးမှာပါ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ9လကျော်ကြာလာပြီဖြစ်ပေမဲ့စစ်အာဏာရှင်အလိုမရှိကြောင်းမြန်မာနိုင်ငံတလွားမြို့ရော်အသီးသီးမှာပြည်သူတွေကအခုထိဆန္ဒပြနေကြတယ်ဗျ။မန္တလေးမှာမော်တော်ဆိုင်ကယ်တွေနဲ့တပိတ်စစ်ကြောင်းထွက်ပြီးအခန်းခံနေရသူတွေကိုပြန်လွတ်ပေးဖို့အတွက်တောင်းဆိုခဲ့ကြတာပါ။မန္တလေးမှာနေ့စဉ်လိုလိုဆန္ဒထုတ်ဖော်နေတဲ့တန်ဃာတော်တွေအပါအဝင်ရက်ကွက်အသီးသီးကတပိတ်စစ်ကြောင်းတွေရှိနေသလိုရန်ကုန်၊မုံရွာ၊ရင်းမပင်၊ကလေး၊ဖားကန့်၊တမခန့်၊ဘုဒ္ဓလင်၊ပောင်တဝဲလောင်းလုံးကံပေါက်ဒေတာတွေမှာလဲဖန်းစီမှုတွေရှိနေတဲ့အကြားကပဲဆင်အာနာရှင်ချိတဲ့ဆန္ဒပြမှုတွေလုပ်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာတနည်းအနေနဲ့ကြည့်ထဲမှာရင်ကိုဗစ်ပိုးဆန့်တက်မှုတသောင်းကျော်ပြုတ်လုခဲ့ရမှာအတိပြုလူနာသက်2300ကျော်တွေ့ခဲ့ရပြီးသေဆုံးရသူက35ဦးရှိနေတယ်လို့အာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်ကိုဗစ်ကူးစက်မှုရှိတဲ့အတိပြုလူနာဟာ22ရာခိုင်နှုန်းကျော်ရှိနေတာဖြစ်ပြီးဒါမှမနစ်ကနှစ်ကုန်ပိုင်းလောက်မှာကိုဗစ်ကူးစက်မှုနှုန်းမြင့်တက်ချိန်ကထက်ကိုကူးစက်မှုနှုန်းကပိုပြီးများနေတာဖြစ်ပါတယ်။အနည်း20နီးပါးကြာအာဖဂန်စစ်ပွဲကနေအမေရိကန်တပ်တွေတဖြည်းဖြည်းဆုတ်ခွာနေချိန်မှာပဲတာလီဘန်တပ်ုံတွေကလည်းနေနေတစ်ခုပြီးတစ်ခုသိမ်းပိုင်နေတာကြောင့်အရင်တစ်ချိန်နှုန်းကလိုတာလီဘန်တပ်ုံတွေရဲ့ထိန်းချုပ်မှုအောက်မှာအာဖဂန်နစ္စတန်နိုင်ငံကျရောက်သွားမှာကိုစိုးရိမ်နေလို့အမေရိကန်စစ်တပ်အကြီးအကဲသူကပြောပါတယ်။အာဖဂန်ဆိုင်ရာအမေရိကန်တပ်မှုဗိုလ်ချုပ်ကြီးစကော့မီလာက ABC ရုပ်သံရဲ့ This Week အစီအစဉ်မင်းမြန်ကမ်းမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနယ်လာနေမနေ့ကထုတ်လွှင့်ချက်တွေကတော့ဒီလောက်ပါပဲရှင်။ဒီည9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့တင်းနယ်လာနေညချမ်း VOA Radio အစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုအပိနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေ။ကျမတင်ကြီးထိုက်ပါရှင်။
This program has